မ္ဘာကြီးရာကိစ္စတွေမှာတရုတ်နိုင်ငံအနေနဲ့ဒီတက်ပို့ပြီးတော့တက်တက်ကြွကြွပါဝင်လှုပ်ဆောင်ဖို့နိုင်ငံတကာအသံဝိုင်းကလိုလားနေကြတာပါဒါပေမဲ့ AIIB အာရှအခြေခံအစအဦးရင်းနှီးမြှုပ်နှံမှုဘဏ်ကိုတီထောင်မယ်လို့တရုတ်နိုင်ငံကမနစ်ကကြေညာလိုက်တဲ့အခါမှာတော့အမေရိကန်ပြည်ထောင်စုဘက်ကတိတ်ပွင့်မကြခဲ့ပါဘူးတဘာဝပတ်ဝန်းကျင်ထင်းထင်းဆောက်ရှောက်ရေးလူမှုအသံဝန်လုံခြုံမှုရှိရေးဆိုတဲ့ကိစ္စတွေကိုဘလို့ကိုင်းတွယ်ဖြည့်ရှင်းမလဲဆိုတဲ့စိုးရိမ်မှုတွေအပေါ်ဒီဘဏ်ကဘလို့စံချိန်စံညွှန်းနေတဲ့ကင်တွယ်ဖြည့်ရှင်းမလဲဆိုတဲ့အချက်ကိုအရင်ထုတ်ပြန်ပေးဖို့အဖွဲ့ဝင်အဖြစ်လျှောက်ထားကြမဲ့တိုင်းပြည်တွေဘက်ကနေတောင်းဆိုသင့်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကတိုက်တွန်းပြောဆိုခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလိုဆိုးရွားမှုတွေထွက်နေတာတွေကိုအကောင်ဆုံးပြုပြင်ပြောင်းလဲတဲ့နည်းဟာအထက်မှာပါဝင်ပြီးလုပ်တဲ့နည်းဖြစ်တယ်ဆိုပြီးအခုလအစောပိုင်းတုန်းကဗြိတိန်နိုင်ငံကအဖွဲ့ဝင်အဖြစ်လျှောက်ထားလိုက်ပါတယ်။အမေရိကန်ရဲ့တုံ့ပြန်မှုဟာခင်းနောက်ကျတဲ့တွေးခေါ်မှုဖြစ်တယ်ဆိုတာကိုပြသလိုက်တာပဲလို့အာရှရေးရာသုတေသီအလီဟန်ဒရိုရေးယက်စ်ကပြောပါတယ
် Not participating in the AIIB is like you know being in the playground and all the children are playing a game and you know you're there
AIIB အဖွဲ့မှာမပါတာကဘာနဲ့တူလဲဆိုတော့ကစားကွင်းထဲကိုရောက်နေတဲ့အချိန်တခြားကလေးတွေကစားနေကြတာကိုကိုကတွေ့နေရတယ်ဒါပေမဲ့ကို့မှာပါတဲ့ဘောလုံးနဲ့သူတို့ကမကစားတဲ့အတွက်ဆိုပြီးတော့ခမရကဒေါင့်တနေရာမှာတွားထိုင်နေတယ်လို့ဖြစ်နေတယ်
။လက်ရှိတည်ရှိနေပြီးသားဖြစ်တဲ့ကဘာပန်နဲ့အာရှဖွံ့ဖြိုးရေးပန်စတဲ့အဖွဲ့အစည်းတွေကို AIIB ကအစားထိုးဖို့လုပ်နေသလားဆိုတဲ့စိုးရိမ်မှုတွေရှိနေတဲ့အတွက်အမေရိကန်ကဒီအဖွဲ့မှာပူးပေါင်းပါဝင်ဖို့ဝင်လေးနေတာလို့နိုင်ငံခြားဆက်ဆံရေးကောင်စီကအကြီးတန်းသုတေသီရောဘတ်ခန်းကပြောပါတယ်။တတ်မှတ်ထားတဲ့မတ်လ31ရက်နေ့မတိုင်ခင်အမေရိကန်ပြည်ထောင်စုကအဖွဲ့ဝင်အဖြစ်ရှောက်မှာမဟုတ်ဘူးလို့သုတေသီတွေကတုံ့တက်နေကြတာပါ။တကယ်လို့အမေရိကန်ကအဖွဲ့ဝင်ဖြစ်ချင်အောင်တော့နိုင်ငံရေးအခြေအနေတွေကရှိနေသေးတယ်လို့ရောဘတ်ခန်းကပြောပါတယ
် In a world with better politics the US would be joining this institution but because of the environment on the hill
နိုင်ငံရေးအခြေအနေတွေကောင်းမွန်နေတဲ့ကမ္ဘာမှာဆိုရင်တော့အမေရိကန်ပြည်ထောင်စုကပူးပေါင်းပါဝင်ပါပါဒါပေမဲ့အမေရိကန်နိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေကဒီအဖွဲ့မှာပူးပေါင်းပါဝင်ရေးလွှတ်တော်ရဲ့ခွင့်ပြုချက်ရဖို့မပြောနဲ့ဘူးလက်ရှိရှိပြီးသား IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့အပေါ်အင်အားကြီးထွက်လာနေတဲ့တိုင်းပြည်တွေပိုပြီးစိတ်ဝင်စားလာအောင်လုပ်ဖို့အတွက်အခြေခံကြတဲ့ပြုပြင်ပြောင်းလဲရေးလုပ်ဖို့တော့မှမဖြစ်နိုင်ဘူးဖြစ်နေတာပ
ါကမ္ဘာစီးပွားရေးနဲ့ဆိုင်တဲ့အုပ်ချုပ်ရေးဆိုင်ရာကိစ္စရပ်တွေမှာသူတို့ဘက်ကပိုပြီးတော့ပြောဆိုခွင့်ရှိဖို့တရုတ်နဲ့တခြားဖွံ့ဖြိုးဆဲနိုင်ငံတွေကလိုလားနေကြတာပါဒါပေမဲ့ IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့မှာမဲပေးခွင့်နဲ့ဆိုင်တဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့အဆိုပြုထားတဲ့ကိစ္စဟာလဲ2010ခုနှစ်ခရဲကအမေရိကန်လွှတ်တော်မှာရှင်မတိုးနားမဆုတ်ဒီတိုင်းရှိနေပါတယ်။အဲဒီလိုကြံ့ကြံ့မှုတွေဖြစ်နေတဲ့အတွက်တခြားနိုင်ငံတွေရွေးချယ်စဉ်းစားကြဖို့တရုတ်နဲ့တခြားနိုင်ငံတွေကစဉ်းစားလာကြတာပါ။အခြေခံအဆောက်အဦတွေတည်ဆောက်ဖို့အာရှတိုက်အတွင်းမှာအကြီးအကျယ်လိုအပ်နေတာပါ။အာရှတိုက်ထဲမှာအခြေခံအဆောက်အဦအတွက်အသုံးစရိတ်နှစ်စဉ်ဒေါ်လာဘီလီယံ800လောက်လိုအပ်နေတယ်လို့အမေရိကန်နဲ့ဂျပန်နိုင်ငံတို့ကဥဆောင်တဲ့ ADB အာရှဖွံ့ဖြိုးရေးဘဏ်ကခန့်မှန်းထားပါတယ်။ဒါပေမဲ့အဲဒီလိုအပ်ချက်ရဲ့အစိတ်အပိုင်းတချို့ကသာသူတို့အနေနဲ့ဖြည့်ဆည်းပေးနိုင်တဲ့အတွက်လဲ AIIB ဘဏ်အနေနဲ့ဝင်လုပ်ဖို့နေရာတွေအများကြီးရှိနေတာပါ IMF ကမ္ဘာဘဏ်နဲ့အာရှဖွံ့ဖြိုးရေးဘဏ်တို့ကအရာရှိတွေကလည်း AIIB ဘဏ်နဲ့ပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုရှာဖွေနေပြီလို့ပြောပါတယ်နိုင်ငံတကာအသံအဝိုင်းကလက်ခံထားပြီးဖြစ်တဲ့အစ်မြင့်စံချိန်စံညွှန်းနေတဲ့အမည်လှုပ်ဆောင်မဲ့နိုင်ငံစုံအဖွဲ့အစည်းတွေကိုသူတို့အနေနဲ့ကြိုဆိုကြောင်းအမေရိကန်အရာရှိတွေကပြောပါတယ်အစင်းမြင့်စံချိန်စံညွှန်းနေတဲ့အညီဆောင်ရွက်တယ်ဆိုတာသိကြအောင်ကမ္ဘာဘဏ်အာရှဖွံ့ဖြိုးရေးဘဏ်တို့နဲ့အတူပူးပေါင်းဆောင်ရွက်ဖို့လဲ AIIB ဘဏ်ကိုအမေရိကန်ကတွန်းအားပေးနေပါတယ်ဒီအဖွဲ့အနေနဲ့အစင်းမြင့်စံချိန်စံညွှန်းနေတဲ့အညီလှုပ်ဆောင်သွားမှာဖြစ်ကြောင်းတရုတ်နိုင်ငံကပြောကြားလိုက်ပြီးစိုးရိမ်မှုတွေထွက်ပေါ်နေတဲ့အပေါ်မှာလည်းနားလည်သဘောပေါက်ကြောင်းပြောပါတယ်ဒါပေမဲ့လုပ်ငန်းပိုင်းဆိုင်ရာကိစ္စရပ်တွေကိုအဖွဲ့ဝင်နိုင်ငံတွေကလာမဲ့လတွေအတွင်းအပြန်အလှန်ညှိနှိုင်းခြင်းမလုပ်နိုင်ခင်အထိတော့အသေးစိတ်သိနိုင်အောင်မှာမဟုတ်ပါဘူးဒီကိစ္စနဲ့ပတ်သက်လို့တရုတ်အစိုးရပိုင်းဆင်ဟွာသတင်းမှရေးသားအသိပေးချက်အရာကတော့ကမ္ဘာပေါ်မှာအမေရိကန်နိုင်ငံကဗီတိုအာဏာကင်ထားသလိုမျိုးဒီအဖွဲ့ရဲ့အဖွဲ့ဝင်ဘယ်နိုင်ငံကမှအဲ့ဒီလိုအခွင့်အာဏာကိုပိုင်ဆိုင်ခွင့်ရှိမှာမဟုတ်ဘူးလို့ဆိုပါတယ်တရုတ်နိုင်ငံအနေနဲ့သူ့ရဲ့ခေါင်းဆောင်မှုအသစ်အရာတို့ကိုဘယ်လိုကင်တွယ်မလဲဒီအဖွဲ့ဟာလက်ရှိတည်ရှိပြည်သားအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မလားတခြားဆန့်ကျင်ဘက်ကိုပဲဦးတည်သွားမလားဆိုတာကိုတော့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့ Broken Institute ကဥဆောင်ညွှန်ကြားရေးမှူးတူဖြစ်သူ Tom Wright ကပြောပါတယ
် This is not the end it's really just the beginning and especially the beginning of a new chapter for China it set up this bank it said
ဒီကိစ္စကဒီမှာရင်ပြီးသွားမှာမဟုတ်ပါဘူးဒါတကယ်တော့အဆပဲရှိပါသေးတယ်အထူးသဖြင့်တော့တရုတ်နိုင်ငံအတွက်ကန္တာသစ်တစ်ခုဖွင့်လှစ်လိုက်တာပါဒီဘဏ်ကိုတရုတ်ကဥဆောင်ပြီးတည်ထောင်မယ်သူတို့အနေနဲ့ခေါင်းဆောင်မှုခန့်ကဏ္ဍကိုယူမယ်လို့ပြောတယ်ဒါပေမဲ့သူတို့ဘယ်လိုပြုမှုကျင့်ကြံမလဲဆိုတာအရင်မှမေခွန်းကြီးတစ်ခုကြံနေပါသေးတယ်
တရုတ်နိုင်ငံအနေနဲ့အာရှဒေသအတွင်းကအခြေခံအဆောက်အဦစီမံငွေတွေကိုလှုပ်ဆောင်ဖို့ပထဝီအနေအထားအရတမှုထူးခြားတဲ့အခြေအနေမှာရှိနေတာပါဒါပေမဲ့အခုအချိန်ထိတော့နှစ်ဖက်အပြန်အလှန်ညှိနှိုင်းဆောင်ရွက်တဲ့နည်းနဲ့အစိုးရပိုင်းကုမ္ပဏီတွေကဥဆောင်လုပ်ကိုင်တဲ့နည်းလမ်းတွေကိုပဲအသုံးပြုနေတာဖြစ်ပါတယ်။နိုင်ငံတကာစံချိန်စံညွှန်းတွေနဲ့အညီလှုပ်ဆောင်တာဟာရှေ့ကိုတလန်းတိုးလာတဲ့သင်္ကေတဖြစ်တယ်လို့ ANZ ဘဏ်အဖွဲ့ကစီးပွားရေးပညာရှင်လူလီကန်းကပြောပါတယ
်။ That means whenever AIIB construct a major infrastructure project abroad it will not only
ဆိုလိုချင်တာကတော့ AIB ဘဏ်အနေနဲ့နိုင်ငံခြားတိုင်းပြည်တွေမှာအခြေခံအဆောက်အဦလုပ်ငန်းစီမံကိန်းတွေလုပ်ပြီးဆိုရင်အဲ့ဒီစီမံကိန်းတွေအတွက်တရုတ်ကုမ္ပဏီတင်တာမကဘူးတခြားဖွဲ့ဝင်နိုင်ငံတွေကကုမ္ပဏီတွေလည်းတန်းသူလျှောက်ပိုင်ခွင့်ရှိသွားတဲ့သဘောဖြစ်ပါတယ်အဲ့ဒီလိုပြိုင်ဆိုင်မှုတွေပေါ်လာခြင်းအပြင်ပြည်ပနိုင်ငံတွေမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ဥရောပတိုက်ကဝေဖန်ပြောဆိုနေတာတွေလည်းရော့ကျသွားစေပါလိမ့်မယ
် AIIB ဘဏ်အနေနဲ့အနည်းဆုံးအမေရိကန်ဒေါ်လာ100ဘီလီယံနဲ့စဖွင့်ဖို့တရုတ်နိုင်ငံကပြင်ဆင်နေတာဖြစ်ပြီးအဲ့ဒီငွေအများစုကိုလည်းတရုတ်နိုင်ငံကပဲထည့်ဝင်มาဖြစ်ပါတယ်။ဒီဘက်မှာမြန်မာနိုင်ငံအပါအဝင်အဖွဲ့ဝင်အဖြစ်ရှောက်ထားသူစုစုပေါင်း36နိုင်ငံရှိသွားပြီဖြစ်ပါတယ်ခင်ဗျာ။